အာဆီယံနဲ့ဆက်ဆက်ထိပ်သီးညီလာခံတွေတက်ရောက်ဖို့ဗီယက်နမ်နိုင်ငံမှာရောက်နေတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ဟာကနေဒါဝန်ကြီးချုပ်ဂျက်စတင်ထရူဒိုနဲ့တီးတန့်တွေ့ဆုံပြီးရခိုင်ပြည်နယ်အရေးဆွေးနွေးခဲ့ပါတယ်။အာရှပစိဖိတ်စီဝိုင်းပူးပေါင်းဆောင်ရွက်မှုအေပက်ထိပ်သီးညီလာခံကျင်းပမယ်။ဒါနမ်မြို့ကဒီကနေ့တီးတန့်တွေ့ဆုံမှုအတွင်းရခိုင်ပြည်နယ်အကြက်တဲဖြစ်ရှိနေပတ်သက်လို့သဘောထားအမြင်တွေကိုဖလှယ်ခဲ့ကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံကသတင်းထုတ်ပြန်ထားတာပါ။ဒီကံဒီနေမှာလူသားချင်းစာနာထောက်ထားမှုအကူအညီပေးရင်ပြည်လဲထူထောင်ရေးနေရာချထားရေးနိုင်ငံသားစစ်စီရေးနဲ့ကျန်းမာရေးပညာရေးပါဝင်ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေနဲ့ပတ်သက်လို့မြန်မာစိုးရရဲ့ဆောင်ရွက်ချက်တွေကိုလည်းဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်ကတကြောပြန်အကြမ်းဖက်မှုတွေကြောင့်အိမ်နီးချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ဂျာဒုက္ခသည်6သိန်းကျော်ထွက်ပြေးရတဲ့အထိပြဿနာပေါ်နေရတဲ့အပေါ်ကုလသမဂ္ဂပါဝင်နိုင်ငံတကာကဖိအားတွေဆက်လက်ထွက်ပေါ်နေချိန်မှာပဲနိုင်ငံတကာကောင်းဆောင်တွေပါရောက်ရှိနေတဲ့ထိပ်သီးညီလာခံတွေတက်ရောက်ဖို့ဒေါ်အောင်ဆန်းစုကြည်ရောက်ရှိလာခဲ့တာပါ။အမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံတကာနဲ့ဒေသရင်းကကောင်းဆောင်တွေပါရောက်နေတဲ့ညီလာခံတွေမှာနိုင်ငံတကာတာဝန်ကအားရစိုက်နေတဲ့နိုင်ငံပြည်နယ်အရေးဆွေးနွေးပြလိုက်မယ်လို့ညွှန်လင့်နေကြတဲ့အချိန်မှာပဲကနေဒါဝန်ကြီးချုပ်နဲ့တီးခြားတွေ့ဆုံတာလည်းဖြစ်ပါတယ်။ဒီကနေ့ဗီယက်နမ်နိုင်ငံကတွေ့ဆုံမှုအတွင်းမှာတော့ဒေါ်ဆန်းစုကြည်နဲ့အတူအမျိုးသားလူညွန်ရေးဆိုင်ရာချန်ပေးပုဂ္ဂိုလ်ဦးတောင်ထွန်းနိုင်ငံရေးဝန်ကြီးဌာနဒုတိယဝန်ကြီးဦးကျော်တင်တို့ပါဝင်မြန်မာစိုးရအစိုးရတာဝန်ရှိသူတွေပါဝင်ခဲ့တယ်လို့ကနေဒါနိုင်ငံဘက်ကတော့ဝန်ကြီးချုပ်ထရူဒိုအပြင်နိုင်ငံရေးဝန်ကြီးခရစ်စတီယာဖရီလန်မြန်မာနိုင်ငံဆိုင်ရာထူးတယ်နမဘော့ရေးပါဝင်တာဝန်ရှိသူတွေလည်းပါဝင်ဆွေးနွေးခဲ့တဲ့အကြောင်းနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ယုံတင်ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။